Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ Christmas ညချမ်းဖြစ်ကြပါစေရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဒီဇင်ဘာလ25ရက်တနင်္လာနေ့ညနေခင်း6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကို line တုံမီတာ7925ရိုကနေတိုက်ထုတ်နေပါပြီရှင်။ကျမနင်္ဂလာပါဒီကနေ့အစီအစဉ်တွေတာဝန်ယူသင်ဆက်သွားမှာပါ
။မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ Christmas အခါသမယဖြစ်ကြပါစေရှင်။ကျမသင်္ကီထိုက်ပါ။မြောက်ကိုရီးယားရေတင်းမာမှုတွေကိုငြင်းငြင်းချမ်းချမ်းဖြေရှင်းလိုတဲ့ဆန္ဒကိုတရုတ်နဲ့ရုရှားတို့ကဒီကနေ့ပြောဆိုလိုက်ပါတယ်။တရုတ်နဲ့ရုရှားတို့ကန့်ကွက်နေတဲ့ကြားကပဲကုလသမဂ္ဂအထွေထွေညီလာခံမှာတော့ရခိုင်ရေဆုံးဖြတ်ချက်ကိုမနေ့ကအတည်ပြုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရံနိုင်တဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။ပါလက်စတိုင်းတို့အုပ်ချုပ်နေတဲ့ဘက်သလဟမ်မှာတော့ Christmas ပွဲတော်တွေဟာပျော်ရွှင်မှုဖြစ်တဲ့လောက်မဖြစ်ဘူးဆိုတဲ့သတင်းမှကြားဖို့ရှိတာကတော
့ I'm proud that Israel is the country that in which Christians not only survive but they thrive because we believe in this friendship among people and we protect the rights of everyone to worship in the holy shrines behind me in
Israel ဝန်ကြီးချုပ် Benjamin Netanyahu ပြောသွားတာပါရှင်အပြည့်စုံကိုတော့မကြခင်ကြားကြမှာပါဒါအပြင်ရခိုင်ပြည်နယ်အရေးသတင်းယူတဲ့ Reuters သတင်းဌာနကသတင်းထောက်နှစ်ယောက်ကိုမြန်မာအစိုးရကဖမ်းဆီးလိုက်တာဟာသတင်းရယူခွင့်ကိုပိတ်ပင်ကန့်သတ်တယ်လို့ရဆိုပြီးသတင်းလွတ်လပ်ခွင့်အတွက်လှုံ့ရှားနေကြတဲ့ပြည်ရင်းပြည်ပအဖွဲ့အစည်းတွေကဝေဖန်လိုက်ကြတဲ့သတင်းနဲ့ Christmas Gala တချင်လက်ဆောင်တပုတ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်သွားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးရောက်ထိတ်တန့်ရောက်သတင်းတွေကိုမှတ်သိထိုင်တဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင်
မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပယ်ထိန်တပ်ဒုံးကျည်အစည်းအဝေးတွေနဲ့ပတ်သက်တဲ့တင်းမာမှုတွေကိုငြိမ်းချမ်းစွာဖြေရှင်းဖို့ဆန္ဒရှိကြောင်းရုရှားနဲ့တရုတ်နိုင်ငံတို့ကအရေးအမြတ်ပြောကြားလိုက်ပါတယ်။ကိုရီးယားကျွန်းဆွယ်မှာစစ်ပွဲတွေကိုဘယ်သူမှလိုလားမှာမဟုတ်ကြောင်းအမေရိကန်ပြည်ထောင်စုအနေနဲ့လည်းဒီကိစ္စကိုစည်းရင်းနီးလန်းနဲ့ချင်းကပ်ဖြေရှင်းဖို့အစည်းအဝေးမရှိဖို့မျှော်လင့်တဲ့အကြောင်းရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့ကနိုင်ငံပိုင်မီဒီယာမှာပြောဆိုပါတယ်။ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေကိုရှော့ချနိုင်ရေးနိုင်ငံအလုံးတို့ကအပြုသဘောဆောင်ထိန်းသိမ်းဆောင်ရွက်ရမှာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဟွာချောင်ရင်းကဒီကနေ့တနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ကုလသမဂ္ဂရဲ့မြောက်ကိုရီးယားအပေါ်ဒဏ်ခတ်ပိတ်ဆို့မှုသည်ဟာဆိုရင်လေအရက်သားတွေအပေါ်လူသားချင်းစာနာထောက်ထားမှုဆိုင်ရာနောက်ပုံမှန်စည်းပွားရေးအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေအပေါ်မှာထိခိုက်မှုမရှိသင့်ဘူးလို့လည်းတရုတ်ဘက်ကပြောပါတယ်။မြောက်ကိုရီးယားအနိုင်ငံအနေနဲ့ဓာတ်ဆီနဲ့ဒီဇယ်တင်သွင်းမှုပမာဏကိုတားမြစ်ကန့်သတ်ပြီးမြောက်ကိုရီးယားနိုင်ငံကနေဒါမှမဟုတ်လေနိုင်ငံစီကိုတားမြစ်ကုန်စည်တွေတရားမဝင်တည်ဆောက်နေလို့သံသယရှိတဲ့သင်္ဘောတွေကိုတင်းတင်းကြပ်ကြပ်စုံစမ်းစစ်ဆေးမဲ့အဆိုပြုချက်တရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှပြီးခဲ့တဲ့တောက်ကြနေ့ကတညီတညွတ်ထက်အတည်ပြုခဲ့ကြတာပါ။ဒါအပြင်မြောက်ကိုရီးယားအစိုးရရဲ့ဗန်နာငွေကျေးရင်းမြစ်တစ်ခုကိုဖြတ်တောက်လိုက်နိုင်ဖို့ရည်ရွယ်ပြီးပြည်ပမှာအလုတ်လုပ်နေကြတဲ့မြောက်ကိုရီးယားအလုတ်သမားတွေကိုနှစ်နှစ်အတွင်းဌာနေပြန်ခိုင်းမှုကုလအဖွဲ့ဝင်နိုင်ငံတွေကိုအခုလုံခြုံရေးကောင်စီဆုံးဖြတ်ချက်ကညွှန်ကြားထားတာပါတရုတ်နိုင်ငံအတွင်းမှာမြောက်ကိုရီးယား8000လောက်အလုတ်လုပ်နေပြီးရုရှားနိုင်ငံမှာတော့အနည်းဆုံး3000လောက်အလုတ်လုပ်နေတယ်လို့အမေရိကန်ပြည်ထောင်စုဘက်ကခန့်မှန်းထားပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့မှာတလနေ့စောပိုင်းကအသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်ထောင်လိုင်းရာရှိနေရောင်းနဲ့ရသားလျောက်သေဆုံးသွားပြီးတော့နောက်ထပ်နှစ်ယောက်လည်းဒဏ်ရာရသွားတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောလိုက်ပါတယ်။ဒီဘုံးပေါက်ကွဲမှုဟာကဘူးမြို့တော်ကလူအသွားလာများတဲ့လမ်းကလုံခြုံရေးဂိတ်အနားမှာဖြစ်သွားခဲ့တာဖြစ်ပါတယ်။အသေးခံဘုံးခွဲသူဟာအာဖဂန်လုံခြုံရေးတပ်ဖွဲ့တွေကိုအဓိကပစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပေမဲ့ရသားတွေရဲ့ကားကိုထိမှန်ခဲ့တာဖြစ်တယ်လို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရနာဂျစ်ဒနိရှ်ကပြောပါတယ် IS အဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့သူတို့ရဲ့အာမတ်သတင်းအေဂျင်စီကနေတဆင့်ပြောကြားခဲ့ပါတယ် IS အဖွဲ့တွေကကဘူးမြို့ကအာဖဂန်ထောက်လိုင်းအဆောင်ကိုတိုက်ခိုက်ခဲ့တယ်လို့ပြောပြီးတပတ်ကြာမှဒီတိုက်ခိုက်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်ခင်ဗျာ
လူခွင့်ရေးချိုးဖောက်မှုတွေနဲ့အဂတိလိုက်စားမှုတွေအတွက်ထောင်နဲ့25နှစ်ပြစ်ဒဏ်ကြားခံရတဲ့ပီရူးခေါင်းဆောင်ဟောင်းအယ်ဘာတိုဖူဂျီမိုရီကိုကျန်းမာရေးအခြေအနေကြောင့်ပေရူးသမ္မတကပြစ်ဒဏ်လွန်ရင်ခွင့်ပေးလိုက်ပါတယ်။ဖူဂျီမိုရီခံစားနေရတဲ့ရောဂါကိုဆေးဘက်ဆိုင်ရာသုံးသပ်ပြီးအခြေခံပြီးလူသားချင်းစာနာထောက်ထားမှုအခြေခံနဲ့လွန်ရင်ခွင့်ပေးလိုက်တာဖြစ်တယ်လို့သမ္မတပီဒရိုပါဘလိုကာဇင်စကီယုံကဒီကနေ့ညနေပိုင်းတုန်းကြေညာချက်မှာဖော်ပြပါတယ်။မကျန်းမာမှဖြစ်နေတဲ့ပေရူးခေါင်းဆောင်ဟောင်းဖူဂျီမိုရီဟာလွန်ရင်ချမ်းသာခွင့်ရဖို့ကြိုးစားနေတာတစ်နှစ်ကျော်ကြာခဲ့ပါပြီ။သ တမရရဲ့လွှင့်ငင်းချမ်းသာခွင့်ကပြီးခဲ့တဲ့သတင်းပတ်အတွင်းတမရအပေါ်အရေးယူရေးလုပ်ငန်းစဉ်မှာအတိုက်ခံလွှတ်တော်အမတ်တချို့ဘက်ကမထောက်ခံရေးသဘောတူညီချက်ရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်လို့ဖူဂျီမိုရီကိုစန့်ကျင်သူတွေကခန့်မှန်းပြောဆိုနေကြပါတယ်။လက်တင်အမေရိကန်ဒေသအဂတိလိုက်စားမှုဆိုင်ရာအရှုပ်တော်ဘုံကြီးမှာပါဝင်ပတ်သက်နေတဲ့ဘရာဇီးဆောက်လုပ်ရေးလုပ်ငန်းနဲ့စီးပွားရေးအဆက်ဆက်တွေနဲ့ပတ်သက်ပြီးပီရူတမရာကာဇင်စကီကိုရာထူးကဖယ်ရှားဖို့အတိုက်ခံလွှတ်တော်အမတ်တွေကစူးစမ်းခဲ့ကြတာပါ1990ပြည်နှစ်ကနေ2000ပြည်နှစ်အထိပီရူတမရာအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဖူဂျီမိုရီအပေါ်ရှုမြင်ချက်တွေမှာတော့သဘောထားတွေကွဲပြားနေစေပါတချို့ပီရူပြည်သူတွေကတော့မော်ဝါရီသဘုံတွေကိုချေမှုန်းခဲ့တဲ့အပေါ်သူ့ကိုလေးစားအတိအမှတ်ပြုကြပါတယ်ဒါပေမဲ့သူ့ကိုဆန့်ကျင်သူတွေကတော့သူဟာအချင်းပြန်အာဏာရှင်တဦးအနေနဲ့ရှုမြင်ကြတာဖြစ်ပါတယ်
ဖိလစ်ပိုင်နိုင်ငံဒါဝါမြို့မှာစနေနေ့ကမီးလောင်ကျွမ်းမှုအတွင်းအမေရိကန်ခြေစားရေးသုတေသနကုမ္ပဏီအထည်ထောင်ခဲ့ပြီးတော့အခုဆိုရင်ကုမ္ပဏီဝန်ထမ်း38ယောက်ပျောက်ဆုံးနေတယ်လို့ကုမ္ပဏီကအတည်ပြုလိုက်ပါတယ် Research Now SSI ကုမ္ပဏီဟာဒေသတွင်းဆက်သွယ်ရေးဌာနမှာလူ900ကိုအလုပ်ခံထားတာဖြစ်ပြီးတော့မီးလောင်ကျွမ်းမှုတွင်ထိခိုက်သေဆုံးသွားသူတွေရဲ့မိသားစုဝင်တွေအတွက်ဝန်ထမ်းချင်းထိမှတ်ဝတ်ပြုစုတောင်းတာတွေလုပ်ခဲ့တယ်လို့ဝန်ထမ်းတွေဒီအဖြစ်စိုးကြီးကိုကူစားနိုင်ဖို့အတွက်အကြံပေးဆွေးနွေးတာတွေလုပ်နေတယ်လို့လည်းသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ်ဖိလစ်ပိုင်မိသားတပ်ဖွဲ့တွေဟာဇေဝစင်တာကနေတည်ဆုံနေတဲ့ရုပ်အလောင်းကိုတနင်္ဂနွေနေ့မှာတွေ့ရှိခဲ့ပြီးတော့အဲ့ဒီဇေဝစင်တာ၄တက်ကဆက်သွယ်စခန်းတွေပိတ်မိနေတဲ့သူ36ယောက်လည်းမိဘကနေအသက်ရှင်နိုင်ဖို့အခွင့်အလမ်းမရှိဘူးလို့သတ်မှတ်ကြောင်းတဘောင်မျိုးတော်ဝန်ကပြောကြားလိုက်ပါတယ်ပျောက်ဆုံးနေတဲ့သူတွေအသက်ရှင်ဖို့အခွင့်အရေးမရှိဘူးလို့သူတို့ရဲ့မိသားစုဆွေမျိုးတွေကိုပြောကြားခဲ့တယ်လို့မျိုးတော်ဝန်ဆာရာဒူတတေကာပီယိုကပြောပါတယ်မိကစနေနေ့မှာစတင်လောင်ကျွမ်းခဲ့တာဖြစ်ပြီးတော့တနင်္ဂနွေနေ့ကငိမ့်တက်နိုင်ခဲ့ပေမဲ့မိခိုးတွေကတော့အဆောက်အုံတွေကနေဆက်ပြီးတော့ထွက်နေစေဖြစ်ပါတယ်သုံးနာမှရှိတဲ့ပရီဘောကဆိုင်ကနေမိစတင်လောင်ကျွမ်းတာဖြစ်နိုင်တယ်လို့တဘောင်မျိုးမိသက်အကြီးကဲကပြောပါတယ်သမရဒူတာတေးရဲ့သမီးဖြစ်တဲ့မြို့တော်ဝန်ဆာရာဟာစနေနေ့နောက်ပိုင်းကတော့သမရဒူတာတေးနဲ့ရိုမန်ကက်သလစ်ဘာသာရေးအကြီးအကဲတောင်ရှိသူတွေနဲ့အတူအဲ့ဒီဇေဝစင်တာကိုတွားရောက်ပြီးတော့ဆက်သွယ်ရေးစခန်းမှာပိတ်မိနေတဲ့အလုပ်သမားတွေရဲ့မိသားစုတွေကိုတွားရောက်နှစ်သိမ့်အားပေးခဲ့ပါတယ်ခင်ဗျာ
ယူအမေရိကန်အသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ไลโดมิเตอร์19กิโลเฮิรตซ์15565ไลโดมิเตอร์25กิโลเฮิรตซ์11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအီမြန်မာဝိုင်းစီစဉ်ရဲ့တင်းနှလာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှာစင်နေရတာဖြစ်ပါတယ်ကုလသမဂ္ဂအထွေထွေညီလာခံမှာမနေ့တင်းနှခင်နေ့တုန်းကမြမအရေးဆုံးဖြတ်ချက်တရက်ကိုရုရှားတရုတ်နဲ့ဒေတာတွင်နိုင်ငံတွေကကန့်ကွက်တဲ့ကြားကပဲအတည်ပြုလိုက်ပါတယ်။ဒီဆုံးဖြတ်ချက်ထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွင့်ရေးချိုးဖောက်မှုတွေကိုကြဲကြဲပြန့်ပြန့်ကျူးလွန်ခဲ့တဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေချက်ချင်းရပ်ဖို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုလာရောက်ခွင့်ပြုဖို့နဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်တူပြန်ပြီးတော့ခံထားဖို့တိုက်တွန်းထားပါတယ်။အစ္စလာမ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကတင်သွင်းတဲ့ဒီအဆိုပြုချက်မူကြမ်းကိုထောက်ခံမဲ122မဲကန့်ကွက်မဲ10မဲနဲ့အတည်ပြုလိုက်တာဖြစ်ပြီး24နိုင်ငံကတော့ထောက်ခံတာကန့်ကွက်တာမဟုတ်ခဲ့ပါဘူးမြန်မာအစိုးရကတော့အခုဆုံးဖြတ်ချက်ဟာနိုင်ငံရေးအရာတစ်ဖက်သက်ဖိအားပေးတာမျိုးဖြစ်လို့လက်မခံဘူးလို့ကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဟောက်တူဆွမ်းက VOA ကိုပြောပါတယ်မြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်တွင်အခြေအနေတွေနဲ့ပတ်သက်လို့လှုပ်ဆောင်တင်တာတွေကိုဆောင်ရွက်နေပြီးဒုက္ခသည်တွေနေရပြန်ပို့ရေးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ညှိနှိုင်းဆောင်ရွက်နေသလိုလူသားချင်းစာနာမှုအကူအညီတွေဖြန့်ဖြူးပေးနိုင်ဖို့နဲ့ဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုလည်းဆောင်ရွက်နေတယ်လို့ပြောပါတယ်။မြမအရေးဆုံးဖြတ်ချက်ကိုကုလသမဂ္ဂအထွေထွေညီလာခံမှာ1988ခုနှစ်နောက်ပိုင်းစစ်အစိုးရတွေလက်ထက်ကာလတလျှောက်နှစ်စဉ်ချမှတ်အတည်ပြုလာခဲ့တာပါ။ဒါပေမဲ့2015ရွေးကောက်ပွဲအပြီးဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ရတအစိုးရတက်လာချင်းတိုးတက်ပြောင်းလဲလာတဲ့ပြည်တွင်းအခြေအနေတချို့ကြောင့်မြမရေးဆုံးဖြတ်ချက်ကိုမနစ်ကချမှတ်ခဲ့ခြင်းမရှိဘဲဒီနှစ်မှာပြန်ပြီးတော့ချမှတ်တာဖြစ်ပါတယ်ရှင်
။ဆိုမာလီနိုင်ငံလုံခြုံရေးအခြေအနေတွေတိုးတက်လာတာကြောင့်လာမယ့်နှစ်ကနေစပြီးတော့နိုင်ငံတကာဘောလုံးပွဲတွေကိုလက်ခံကျင်းပသွားဖို့စီစဉ်နေတယ်လို့ဆိုမာလီဘောလုံးအဖွဲ့ချုပ် SFF ကကြေညာလိုက်ပါတယ်။2018ခုနှစ်အတွင်းဆိုမာလီယာနိုင်ငံကဘောလုံးကွင်းတွေမှာဒီဘောလုံးပွဲတွေကိုကျင်းပသွားဖို့အချိန်ရောက်ပြီလို့ဆိုမာလီဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌအဗဒီကီယာနီစာအီဒ်အာရဗ်ကပြောပါတယ်။ ဆိုမာလီနိုင်ငံရဲ့လုံခြုံရေးတွေတိုးတက်လာတာကြောင့်ကျွန်တော်တို့အနေနဲ့အိမ်ခွေးမှာပွဲတွေကိုလက်ခံကစားသွားဖို့ဆုံးဖြတ်လိုက်တယ်လို့သူကကြေညာချက်ထဲမှာပြောထားပါတယ်။ဆိုမာလီနိုင်ငံသားတွေအနေနဲ့သူတို့ရဲ့လက်ရွေးစင်အတင်ကိုယ်နိုင်ငံအတွင်းမှာကစားတာကိုကိုယ်တိုင်ကြည့်ဖို့ခွင့်ရရှိပြီးတော့တိုင်းပြည်ရဲ့အခြေအနေတိုးတက်လာနေတာနဲ့အမျှကျွန်တော်တို့အနေနဲ့လည်းဒါကိုအခုဖြစ်လာအောင်လှုပ်ဆောင်နေပါတယ်လို့သူကပြောပါတယ်။ဆိုမာလီဘောလုံးဖွဲ့ချုပ်အနေနဲ့ဆိုမာလီအတင်းနဲ့ချစ်ကြည်ရေးခြေဆမ်းပွဲတွေကစားဖို့အတွက်အရှေ့အာဖရိကကလက်ရွေးစင်အတင်းတွေကိုအရင်ဖိတ်ကြားသွားမှာဖြစ်တယ်လို့ဆိုမာလီဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌအာရဗ်ကပြောပါတယ်။ချစ်ကြည်ရေးခြေဆမ်းပွဲတွေပြီးတဲ့နောက်မှာတော့ဒေသတွင်းဘောလုံးပြိုင်ပွဲတွေဖြစ်တဲ့အရှေ့အာဖရိကနဲ့အာဖရိကအလယ်ပိုင်းဘောလုံးပွဲလို့နိုင်ငံကပြိုင်ပွဲတွေကိုအင်ရှင်ဖြစ်လက်ခံကျင်းပသွားမယ်လို့သူကဆက်ပြောပါတယ်။ဆိုမာလီယာနိုင်ငံဟာ1988ခုနှစ်ကနိုင်ငံကဘောလုံးပွဲကိုနောက်ဆုံးအကြိမ်ဖြစ်တဲ့လက်ခံကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ
။စပိန်နိုင်ငံကနေခွဲထွက်လိုနေတဲ့ကာတာလိုနီးယားဒေသကိုရည်ညွှန်းပြီးစပိန်ဘီယင်ဖီလစ်ကခရစ်စမတ်အမှာစကားပြောဆိုခဲ့တာမှာတော့ထိတိုက်တွေးမှုတွေကိုရှောင်ဖို့လိုအပ်တယ်လို့ပြောဆိုသွားပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ရွေးကောက်ပွဲအပြီးမှာတော့ကာတာလန်လွှတ်တော်မှလွတ်လပ်ရေးလှူလာတဲ့လွှတ်တော်အမတ်တွေကြီးစိုးခဲ့တာပါ။ကာတာလိုနီးယားဒေသကလွတ်လပ်ရေးဆိုင်ရာလူမှုဆန္ဒခံယူပွဲကိုတရားမဝင်ကျင်းပခဲ့ပြီးတဲ့နောက်အကြမ်းဖက်မှုတွေမတိမငိမ့်မှုတွေဖြစ်စေခဲ့ပြီးနောက်မှာတော့စပိန်ဝန်ကြီးချုပ်မာရီယာနိုရာဂျွိုင်းကဒေသဆိုင်ရာလွှတ်တော်ကိုဖျက်သိမ်းခဲ့တာပါကတလန်မဲဆန္ဒရှင်တွေအနေနဲ့စပိန်နိုင်ငံကနေခွဲထွက်ရေးထက်တပေါင်းတစည်းတဲ့ဖြည့်ရေးကိုလူလာတဲ့လွှတ်တော်တစ်ကိုရွေးကောက်မယ်လို့ဝန်ကြီးချုပ်ကမျှော်လင့်ခဲ့တာပါဒါပေမဲ့ပြီးခဲ့တဲ့လအောက်တိုဘာလမိန့်ခွန်းထဲမှာတော့ဗီယင်ဖီလစ်ကကတလန်ခွဲထွက်ရေးသမားတွေရဲ့လက်တင်မခံနိုင်တဲ့တစ္ဆာဖောက်မှုအဖြစ်ပြောဆိုပြီးတော့ရှုတ်ချထားတာပါစပိန်နိုင်ငံအရှေ့မြောက်ပိုင်းဒေသရင်းကကတလူးနီးယားဒေသရဲ့မြို့တော်ဘာစီလိုနာဟာကမ္ဘာလှည့်ခီးသွားတွေကိုအဓိကဆွဲဆောင်ထားနိုင်ရဒေသဖြစ်ပါတယ်ကိုပိုင်ဘာသာစကားကိုပိုင်ယဉ်ကျေးမှုလည်းရှိပါတယ်ဒါပေမဲ့လည်းခွဲထွက်ရေးပြစ်ပခါကြောင့်ခီးသွားလုပ်ငန်းနဲ့ဒေသရင်းစီးပွားရေးအပေါ်မှာအထိနာစေခဲ့ပါတယ်ရှင်
ပါဆိုင်လူငယ်ခင်းအောင်ဖွဲ့တွေဟာတနင်္ဂနွေနေ့ကတော့ဘက်လဟမ်မြို့ကမိန်ဂျာရင်ပြင်တစ်လျှောက်ခြိတက်ပြီးတော့ခရစ်စမတ်ပွဲတော်ကိုစတင်လိုက်ကြပြီဖြစ်ပါတယ်။ဒီလူငယ်ခင်းအောင်ဖွဲ့ဟာဘန်ခရာတွေကိုတီးမုတ်ပြီးတော့ယေရှုခရစ်တော်မွေးဖွားရာနေရာဖြစ်တဲ့သမိုင်းဝင်ရှေးဟောင်းနေတီဗတီဘုရားကျောင်းပြင်ဘက်ကခရစ်စမတ်တပင်ကြီးကိုဖျက်ပြီးတော့ခြိတက်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။တင်းလာနဲ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုမှတင်ငေးထိုင်တဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတရိုက်နာဆင်နာပါတယ်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်း radio အစီအစဉ်ပြပချင်းမှာလဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီညနေ9နာရီခွဲတိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါ Asia Set 7 ဂျူရူကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်အခုတော့တင်းဆောင်မာရီကိုဆက်တိုက်တင်ပြသွားပါမယ်ပါလက်စတိုင်းတို့အုပ်ချုပ်နေတဲ့ဘက်သလဟမ်မှာတော့ခရစ်စမတ်ပွဲတော်တွေကျင်းပနေပါတယ်။ဒါပေမဲ့လည်းဂျေရုရှလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလွန်ခဲ့တဲ့သတင်း3ဘတ်3ကကြေညာတက်မှတ်လိုက်တာကြောင့်ခရစ်စမတ်ပွဲတော်ဟာပျော်ရွှင်ပွဲဖြစ်တဲ့လောက်မဖြစ်ခဲ့ရဘူးလို့ဂျေရုရှလင်ဂျေဆုရှိမန်အိုနီသတင်းရေးသားပေးဖို့ထားတာကိုတော့ကုသညွန်ကပြောပြထားပါတယ
်။တနင်္ဂနွေနေ့မှာပဲခရစ်တော်ဖွားမြင်ရာနေရာဖျားเจ้าရဲ့ပြင်ပတ်မှာပါလက်စတိုင်းလူငယ်အဖွဲ့တွေချစ်တက်ခဲ့ကြပြီးတော့ခရစ်တော်ဖွားမြင်ရာဆိုပြီးတော့ဆင်လာအဖြစ်တည်ထားကြတဲ့ဘက်လဟမ်မြို့ဟောင်းရဲ့ခရစ်စမတ်ပွဲတော်ကိုစတင်လိုက်ကြပါရယ်နှစ်စဉ်လုပ်နေကြဒီချီတက်လန်းလျှောက်ပွဲကိုလူရာနဲ့ချီတယောက်တည်းဆိုပေမဲ့ဂျေရုရှလင်ကိုအစ္စရေးမြို့တော်ဖြစ်အမေရိကန်ကကြီးညာလိုက်တဲ့ပေါ်တင်းမာမှုကြီးကရှိနေစေဖြစ်တာမို့လို့ပါလက်စတိုင်းတွေကဘာလှည့်ခီးတွေရင်ကားလောက်တိတ်ပြများဆဆမရှိလောက်ပါဘူးပါလက်စတိုင်းမြို့သမီးတူဖြစ်တဲ့နဟီလ်ဘန်ဒူရာကတော့ဒီချင်းနေကြောင့်မလို့ပွဲတော်ဟာရင်ကားလောက်တိတ်ကြီးကြီးကြီးဖြစ်မလာဘူးလို့ပြောပါရယ
်ဂျေရုရှလင်ကိုတန်ယုံပြောင်းမယ်ဆိုတဲ့ထရမ့်ဆုံးဖြတ်ချက်ကြောင့်စိတ်ညစ်ညူစရာဖြစ်ရပြီးတော့ပွဲတော်ကတိတ်ကြီးကြီးကျယ်ကျယ်ဖြစ်မလာပါဘူး။အစ္စရေးကျူးကျော်မှုကလည်းနောက်ထပ်အမေရိကန်ကျူးကျော်မှုတစ်ရပ်ဖြစ်လာတယ်လို့ပါပဲ
။ဂျေရုရှလင်ကိုအစ္စရေးမျိုးတော်ဖြစ်တမ်းမလိုက်တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဆုံးဖြတ်ချက်ကြောင့်အရှိဂျေရုရှလင်ကိုပါလက်စတိုင်းမျိုးတော်ဖြစ်လူလာကြတဲ့ပါလက်စတိုင်းတွေဖူတော်ဒေါသတကြီးဖြစ်ခဲ့ရပါတယ်။အဲဒီကနေပြီးတော့ဒီဘက်သလဟမ်မှာရောဂါဇာနောက်ဖက်ကမ်းနေရာချို့မှာပါအကြမ်းဖက်ထိတိုက်တွေ့မှုတွေဖြစ်ခဲ့ပါတယ်။ထရမ့်ရဲ့ဒီကြေညာချက်ကိုအောင်ပွဲခံခဲ့တဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူးကတော့လာမယ့်ခရစ်မတ်မှာဒီမြင့်မြတ်တဲ့နေမျိုးကိုလာကြမဲ့သူတွေအတွက်တနင်္ဂနွေညတုန်းကဗီဒီယိုမေးခွန်းတရထုတ်လွှင့်ပြောခဲ့ပါတယ
်။ I'm proud that Israel is the
Israel time ဘီဟာခရစ်ယာန်ဘာသာဝင်တွေဖြစ်ုံနဲ့မကဘဲလူလူချင်းကြားမိတ်ဆွေအဖြစ်ချစ်ကြည်ရင်းနှီးမှုကိုယုံကြည်ကြသူတွေဖြစ်တယ်ဆိုတာကိုကျွန်တော်ဂုဏ်ယူပြောလိုပါတယ်။အခုကျွန်တော်နောက်မှာရှိတဲ့မြင့်မြတ်တဲ့ဘုရားကျောင်းကိုလာရဝတ်ပြုကြသူဘသူကိုမဆိုကျွန်တော်တို့အကာအကွယ်ပေးသွားမှာပါ
ပါလက်စတိုင်းတို့အုပ်ချုပ်တဲ့ဘက်လဟမ်မှာတော့ မန်ဂျာရင်မြင်တဲ့ခရစ်စမတ်တစ်ပတွေနဲ့အတူကြီးညာစာလန်းတွေကတ်ထားတာကိုလည်းတွေ့ရပြီးတော့ဒါဟာအမေရိကန်သမ္မတရဲ့ကြီးညာချက်ကိုလက်မခံကြောင်းပြတာလို့ဘတ်လဟန်မြို့တော်ဝင်Anton Silman ကပြောပါတယ်
The sign there it's to show
Trump ရဲ့ကြေညာချက်ကိုရောအသိမ်းပိုက်ခံနေမီတွင်းမှာထပ်မံသိမ်းပိုက်ကျူးကျော်မှုတွေကိုပါကျွန်တော်တို့တွေလက်မခံဘူးဆိုတာကိုပြတဲ့စာသားနဲ့တင်ကေတာတွေပါလွတ်မြောက်မှုနဲ့လူကုန်သိက္ခာကိုကျွန်တော်တို့လိုလားကြတာပ
ါ Jerusalem ကို Israel မြို့တော်ဖြစ်ကြေညာတဲ့ American လောက်ရက်ကိုလက်မခံတဲ့အကြောင်းပြောခဲ့တဲ့ပိုဟမင်းကြီး Francis က Vatican က Christmas ကျူလူလူစုဝေးဆူတောင်းပွဲမှာမိကွန်းတရားပြောပါတယ်သူရဲ့နေမြီမှာညီညာမှုကိုလူလားမျှော်လင့်နေကြတဲ့ပါလက်စတိုင်းတွေအပါအဝင်ကမ္ဘာပေါ်ကခရစ်ယာန်တွေအားလုံးအတွက်ခရစ်စမတ်ဆုမွန်သတင်းစကားပြောခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုသားညုံတင်ပြသွားတာပါရှင်။ခုတော့ဖန်စီခန်ရိုက်တာသတင်းထောက်တို့ရဲ့သတင်းဖက်ဆက်ပါမယ်။ရှီခိုင်ပြည်နယ်အရင်သတင်းရယူတဲ့ Riders သတင်းဌာနကသတင်းထောက်၂ယောက်ကိုမြန်မာအစိုးရကဖန်စီလိုက်တာဟာသတင်းရယူခွင့်ကိုပိတ်ပင်ကန့်သတ်လို့ရဆိုပြီးသတင်းလွတ်လပ်ခွင့်အတွက်လှုပ်ရှားနေတဲ့ပြည်ရင်းပြည်ပကအဖွဲ့အစည်းတွေကဝေဖန်ကြပါရယ်။ဖန်စီခန်သတင်းထောက်၂ယောက်ရဲ့ဥပဒေအရအရပိုင်ခွင့်နဲ့အခွင့်အရေးတွေကိုအကာအကွယ်ပေးဖို့လဲမိသားစုတွေနဲ့သတင်းစာလွတ်လပ်ခွင့်အတွက်လှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကတောင်းဆိုနေကြပါရယ်။ဒီအကြောင်းမမမြင့်ခိုင်ကစူးစီးသတင်းပေးပို့ထားပါရယ်ရှင်။
မြန်မာပြည်အခြေစိုက်ရိုက်တာသတင်းဌာနကသတင်းတောက်တွေဖြစ်တဲ့ကိုသက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်ဥပဒေပုံမှန်3အရာနိုင်ငံတော်လုံခြုံရေးနဲ့စီးပွားရေးကိုထိခိုက်စေဖို့ရည်ရွယ်ပြီးတရားမဝင်သတင်းရယူရဲဆိုတဲ့ဆွဆွဲချက်နဲ့ဒီဇင်ဘာ12ရက်နေ့ကဖမ်းဆီးခဲ့ပါတယ်မြန်မာနိုင်ငံပြည်ချိုင်းဝင်ကြီးဌာနကလည်းရိုက်တာသတင်းဌာနကသတင်းတောက်တို့ဟာရခိုင်ဒေသနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေရဲတပ်ဖွဲ့နဲ့တပ်ဆိုင်တဲ့အရေးကြီးလုံခြုံရေးစာရွက်စာတမ်းအထောက်အထားတွေကိုပြည်ပသတင်းဌာနတွေကိုပေးပို့ဖို့ရည်ရွယ်ချက်နဲ့တရားမဝင်သတင်းရယူရဲဆိုပြီးနိုင်ငံပိုင်သတင်းမီဒီယာတွေမှာဖော်ပြခဲ့တာမို့မြန်မာသတင်းမီဒီယာသမားတွေကြားပြန်ကြားရေးဝန်ကြီးဌာနအပေါ်ဝေဖန်မှုတွေပြင်းပြင်းထန်ထန်ထွက်ပေါ်ခဲ့တာပါရိုက်တာသတင်းတောက်နှစ်ဦးဖမ်းဆီးခံရတာဟာသတင်းရယူပိုင်ခွင့်ကိုကန့်သတ်လိုက်ရာရောက်တယ်လို့ရခိုင်အရေးနဲ့ပတ်သက်လို့အစိုးရအနေနဲ့ဖုံးကွယ်ထားတဲ့အကြောင်းအရာတွေရှိတယ်လို့နိုင်ငံတကာအနေနဲ့ရှုမြင်နိုင်တယ်လို့မြန်မာဂျာနယ်လစ်ကွန်ရက်ရဲ့အထွေထွေအတွင်းရေးမှူးဦးမြင့်ကျော်ကပြောပါတယ
်။သတင်းရခွင့်ပိုင်းမှာကန့်သတ်တယ်လို့ဖြစ်နေတဲ့ကိစ္စကလည်းဒီဟာကလည်းနောက်ဆိုဒီလိုမျိုးစိုးရွားနဲ့ပတ်သက်တဲ့ကိစ္စမျိုးတွေစိုးရွားနဲ့ပတ်သက်တဲ့ဆိုတော့ဥပမာလုံခြုံရေးနဲ့ပတ်သက်တဲ့ဆက်နွယ်တာအဖြစ်ပြည်ပခန့်နဲ့ပတ်သက်တဲ့ဆက်နွယ်တာအဖြစ်အဲ့လိုမျိုးသတင်းယူတဲ့အခါမှာဘလို့ထောက်ထားဟာမျိုးကိုမှကြည်ရဲမှလက်ခံရဲမှဖတ်ရှုရဲမှမဟုတ်တော့ဘူး။အဲ့ဒါကဒီသတင်းသမားတွေဂျာမာပြည်တွင်းသတင်းသမားတွေဂျာမာဒီဟာကဆင်ဆာရှစ်တစ်ခုပဲဒီ message ကဆင်ဆာရှစ်ဒီသတင်းစကားကကိုယ့်အကိုဆင်ဆာလုပ်ဖို့ပြလိုက်တယ်လို့ပဲ
ထိမ့်သိမ့်ခံသတင်းတောင်နှုတ်ကိုရဲဘက်ကစစ်ဆေးနေတာပြည်စုံလူနီးပါးဖြစ်ပြီးမကြခင်ရုံးတင်စစ်ဆေးနိုင်တော့မှာဖြစ်တယ်လို့မြမအစိုးရတာဝန်ရှိသူတွေဘက်ကပြောပေမဲ့လည်းဖန်စီခံထားရတာတပတ်ကျော်လာတဲ့အထိမိသားစုရောရှေ့နေပါတွေးခွင့်မရသေးပါဘူးဒါကြောင့်ဖန်စီခံသတင်းတောင်နှုတ်ရဲ့လုံခြုံရေးနဲ့ပတ်သက်လို့နိုင်ငံတကာနဲ့ပြည်တွင်းသတင်းမီဒီယာအဖွဲ့အစည်းတွေကစိုးရိမ်နေကြတာပါဖန်စီခံထားရတဲ့ရိုက်တာသတင်းတောင်ကိုဝါလုံးရဲ့ဇနီးဖြစ်သူမပန်းအီမွန်ကတော့အခုချိန်အထိသူ့အမျိုးသားနဲ့တွေ့ခွင့်မရတဲ့ပေါ်အင်မတန်စိုးရိမ်နေလို့ပြောပါတယ
်ဆပြောက်သွားတဲ့နေရာဆိုကိုကအယူတစ်ပိုင်းပဲဒီလိုတွေ့ကြုံလဲကိုမှမရှိဘူးပေါ့နော်ဒါပထမဆုံးအချိန်ကြုံရတဲ့အခါကျတော့ဟိုသူအဓိကတော့ကျမ်းမာရေးပေါ့လေဟိုသူဘလို့နေထိုင်စားတောက်လဲဆိုတာကိုကလုံးဝမသိရဘူးဘူးချိန်ကြီးဘယ်ဘက်ကမှဟိုဆက်သွယ်အကြောင်းကြားတာလဲဟိုလှမ်းပြီးဆက်သွယ်တာလဲမရှိဘူးအကြောင်းကြားတာလဲမရှိဘူ
းသတင်းတောက်တွေဟာမတရားတဲ့နီးလန်းတဲ့သတင်းရယူတယ်လို့အစိုးရကထုတ်ပြန်ကြေညာထားတာပါမပန်းဤမွန်ကတော့ကိုဝါလုံးအနေနဲ့မဟုတ်မမှန်တဲ့လုပ်ရမျိုးလုံးဝလုပ်မှာမဟုတ်ဘူးဆိုတာယုံကြည်တယ်လို့အခုလိုပြောပြပါတယ
်ဒါပေမဲ့သိကြတာတခုကတော့ဝါလုံးကနိုင်ငံရေးသမားလုံးဝမဟုတ်ဘူးဒီလိုမျိုးလုံးရက်မျိုးလဲသူလုံးဝမလုပ်ဘူးဆိုတာမှယုံတယ်။သူကမဟုတ်တာအောင်လုံးဝမလုပ်ဘူး။သူမှန်မှန်ကန်ကန်နေတယ်။သူ့ရဲ့ပညာရေးအတွက်သူစူးစမ်းတယ်။သူ့အတိုင်းဝိုင်းသူ့တငယ်ချင်းတွေကိုလည်းဟိုလက်လန်းမိသလောက်စုံစမ်းလို့လည်းရတယ်မေးမြန်းလို့လည်းရတယ်။သူကဒီလိုမျိုးလုပ်တဲ့လူလုံးဝမဟုတ်ဘူးလို့သူတိုင်းကဒီလိုပဲပြောမှာပဲ။မကိုယ်တိုင်လည်းယုံတယ်။မယောက်ျားမဟုတ်တာမလို့ဆိုတာလေ။
ညမာဂျာနယ်လစ်ကွန်ရဲ့အနေနဲ့သတင်းတောင်နှစ်ဦးအခြေအနေကိုစုံစမ်းပေးဖို့တောင်းဆိုထားရမှာမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ဘက်ကဖမ်းဆီးခံသတင်းတောင်နှစ်ဦးအတွက်မိသားစုဝင်တွေနဲ့တွေ့ခွင့်ပေးဖို့ကျန်းမာရေးစောင့်ရှောက်မှုရရှိစေဖို့ရှေ့နေတွေနဲ့တွေ့ခွင့်ရဖို့နဲ့ဖမ်းဆီးထိန်းသိမ်းထားချိန်မှာညှဉ်းပန်းနှိပ်စက်မှုမခံရစေဖို့စားရရပိုင်ခွင့်လူ့ခွင့်ရေးတွေရရှိစေရေးစောင့်ရွက်ပေးဖို့အစိုးရကိုတိုက်တွန်းထားပါတယ်။လက်ရှိ NLD အရက်သားအစိုးရလက်ထက်သတင်းလွတ်လပ်ခွင့်ပိုရမယ်လို့မျှော်မှန်းခဲ့ပေမဲ့မျှော်မှန်းထားသလိုမဖြစ်ခဲ့တာနဲ့ပတ်သက်ပြီး မြန်မာနိုင်ငံသတင်းမီဒီယာကောင်စီဒုတိယဥက္ကဋ္ဌဦးအောင်လာထွန်းကအခုလိုပြောပါတယ်
အဲ့ဒါလေကျွန်တော်လည်းအဲ့လိုပဲခံစားမှုပါကျွန်တော်လည်းအများကြီးညှိနှိုင်းထားတာပေါ့လေဒါဒီကျွန်တော်တို့ကိုယ်တိုင်ယူလိုက်တဲ့အစိုးရတက်လာတဲ့အခါပေါ့မီဒီယာတော့ပို့ပြီးတော့ပြည်လည်မှုနဲ့ရှိလာလိမ့်မယ်ကိုယ်တော်ကတော့အဲ့လိုညှိနှိုင်းထားလို့ပါဒါပေမဲ့သူ့မှာလည်းအခက်ခဲတဲ့အများကြီးရှိပါလိမ့်မယ
်ဒီမိုကရေစီနိုင်ငံတကာနိုင်ငံမှာသတင်းလွတ်လပ်ခွင့်နဲ့သတင်းသမားတွေလွတ်လွတ်လပ်လပ်သတင်းရယူခွင့်ဟာအရေးကြီးတယ်လို့ကုလသမဂ္ဂအမေရိကန်ပြည်ထောင်စုဥရောပသမဂ္ဂအပေါင်းဝင်ပြည်တွင်းပြည်ပမီဒီယာအဖွဲ့အစည်းတွေလူခွင့်ရေးအဖွဲ့တွေကထောက်ပြပြီးဖန်ဆီးခံထားရတဲ့သတင်းတော်နှုတ်ဦးကိုပြန်လွတ်ပေးဖို့တောင်းဆိုနေကြပါလိမ့်ရှင်
။မမြင့်မြင့်ခိုင်သတင်းပေးဖို့သွားတာပါ VOA ကနေတနင်္လာနေ့ညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့မနေ့ဖြန်အင်္ဂါနေ့ည9:00နာရီတိုက်လေးလိုင်းအစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင်။
ခုနှစ်ခုနှစ်အတွင်းကမ္ဘာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးပိုင်းမှာထင်ကြီးဖြစ်ခဲ့တာတွေ၊နောက်မြန်မာနိုင်ငံရဲ့အခြေအနေပေါ်မှာကမ္ဘာနိုင်ငံတွေရဲ့တုံ့ပြန်ဆက်ဆံမှု၊ကမ္ဘာနဲ့မြန်မာကူလူဆက်ဆံမှု၊ထူးခြားမှုတွေကိုနှစ်ချုပ်သုံးသပ်ချက်အနေနဲ့အခုလာမယ့်အင်္ဂါနေ့ညဒိုင်းလေးလိုက်အစည်းအဝေးမှာဆွေးနွေးသွားကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများလိုတဲ့သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းလေးလိုက်အစည်းအဝေးထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
VOA American အတန်ရဲ့တရိုက်လေးလိုက်စီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညပိုင်းစီစဉ်နှမတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့ Christmas နဲ့နှစ်သစ်ကူကာလရောက်တိုင်းတရားသည့်အတွက်ခန်းစားရေးဖွဲ့ထားတဲ့တခြင်းတွေနဲ့တင်ဆက်ပေးနေကြဖြစ်တာမို့ဒီကနေ့အတွက်တော့ Slide Diron တိဆိုထားတဲ့ Feliz Navidad ဆိုတဲ့တခြင်းနဲ့ဖျော်ဖြေပေးလိုက်ပါရစေ။နားဆင်ပါရှင်။ ကျမတို့ထုတ်လွှင့်ပေးလိုက်တဲ့ Christmas တေးလဲဆောင်ကိုတောသားရှင်တို့နှစ်ချက်ကြားလင်မယ်လို့မျှော်လင့်ပါရရှင်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါရယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ Internet စာမျက်နှာမှာလည်းအလွယ်တကူဖတ်ရှုနာဆင်နိုင်ကြပါရယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါရယ်။ VOA ကနေ EDM အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို Radio ကနေနေစဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလို Video အစီအစဉ်အဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့3မိနစ်စာအင်္ဂလိပ်စာနဲ့မှတ်ကြေးမောင်ရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါတယ်ရှင်။အခုတော့ကြမ်းရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမှတင်ပြထိုက်ကပြောပြပေးပါအောင်။
မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပဲတင်းတက်ဒုံးကျည်အစီအစဉ်တွေနဲ့ပတ်သက်တဲ့တင်မာမှုတွေကိုငြင်းချမ်းစွာဖြေရှင်းဖို့ဆန္ဒကြည့်ရှိကြောင်းရုရှားနဲ့တရုတ်နိုင်ငံတို့ကအရေးအမွတ်ပြောကြားလိုက်ပါတယ်။ကိုရီးယားကျွန်းဆယ်မှာစစ်ပွဲတွေကိုဘယ်သူမှလိုလားမှာမဟုတ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုအနေနဲ့လည်းဒီကိစ္စကိုစည်ရေးနီးလမ်းနဲ့ချင်းကပ်ဖြေရှင်းဖို့အစီအစဉ်မရှိဖို့မျှော်လင့်တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဘရော့ကနိုင်ငံပိုင်မီဒီယာမှာပြောဆိုတာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာဒီကနေ့တနင်္လာနေ့အစောပိုင်းအသေးခံဘုံးခွဲတိုက်ခိုက်ခံရတာကြောင့်ထောက်လန်းရေးအရာရှိ2ယောက်နဲ့အရသား4ယောက်သေဆုံးခဲ့ရပြီးနောက်ထပ်2ယောက်ဒဏ်ရာရတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂထရီညီလာခံမှာတနင်္ဂနွေနေ့ကမြမအရေးဆုံးဖြတ်ချက်တရက်ကိုရုရှားတရုတ်နဲ့ဒေတာရင်းနိုင်ငံတွေကကန့်ကွက်တဲ့ကြားကပဲအတည်ပြုလိုက်ပါတယ်။ဒီဆုံးဖြတ်ချက်ထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွင့်ရေးချိုးဖောက်မှုတွေကိုကြဲကြဲပြန့်ပြန့်ကျူးလွန်တဲ့မြမစစ်တပ်ရဲ့စစ်ဆင်ရေးတွေချက်ချင်းရပ်ဖို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုလာရောက်လေ့လာခွင့်ပြုဖို့နဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တူပြန်ပြီးခန့်ထားဖို့တိုက်တွန်းထားပါတယ်။ပါလက်စတိုင်းကလူငယ်ကင်းတောက်အဖွဲ့တွေဟာမနေ့တနင်္ဂနွေနေ့ကတော့ဘက်သလဟမ်မြို့ကမန်ဂျာရင်းမြစ်တလျှောက်ချီတက်ပြီးခရစ်စမတ်ပွဲတော်ကိုစတင်လိုက်ပြီးဖြစ်ပါတယ်။ဒီလူငယ်ကင်းတောက်အဖွဲ့တွေဟာဘင်ခရာတိမုတ်ပြီးတော့ယေရှုခရစ်တော်မွေးဖွားရာနေ့ရက်ဖြစ်တဲ့သမိုင်းဝင်ရှေးဟောင်းနက်တီဗီတီဘုရားကျောင်းပြင်ဘက်ကခရစ်စမတ်သစ်ပင်ကြီးကိုဖြတ်ပြီးတော့ချီတက်ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့နိုင်ငံတကာကကြောတောင်နှောက်ခံပေးထားတဲ့ပါလက်စတိုင်းအာဏာပိုင်တွေအုပ်ချုပ်တဲ့ဒီဘက်သလဟမ်မြို့မှာတော့ဘာသာရေးနဲ့နိုင်ငံရေးအခြေအနေကအလွန်ကိုရှုပ်ထွေးနေပြီးမန်ဂျာရင်ပြင်မှာတော့ဂျေရုဆလင်ဟာပါလက်စတိုင်းတွေရဲ့ထာဝရမြို့တော်အဖြစ်အမြဲတမ်းရှိနေမှာပါဆိုတဲ့အဆိုင်ပုတ်ကြီးရှိနေပါတယ်။လူခွင့်ရေးချိုးဖောက်မှုတွေနဲ့အဂတိလိုက်စားမှုတွေအတွေ့ထောင်ဒဏ်25နှစ်ပြစ်ဒဏ်ကြားခံရတဲ့ပီရူးခေါင်းဆောင်ဟောင်းအယ်ဘာတိုဖူဂျီမိုရီကိုကျန်းမာရေးအခြေအနေကြောင့်ပီရူးသမ္မတကပြစ်ဒဏ်လွန်ကျင်းခွင့်ပေးလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံဒါဘောင်းမြို့မှာစနေနေ့ကမီးလောင်ကျွမ်းမှုအတွင်းအမေရိကန်ခြေဆိုင်သုတေသနကုမ္ပဏီအထိနာခဲ့ပြီးအခုဆိုရင်ကုမ္ပဏီဝန်ထမ်း38ယောက်ပျောက်ဆုံးနေတယ်လို့ကုမ္ပဏီကအတည်ပြုထားပါတယ်ရှင်။
တဲ့ရင်အချင်းချုပ်ကမတင်ရင်ထိုက်ကကြီးညာပေးခဲ့တာပါဒီညာနေ့အတွက်အစီအစဉ်ထုတ်လို့ရင်မူကမှစုံမဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ် VOA American အသံညပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ24 kHz 1နဲ့33ရလိုင်းဒိုမီတာ25 kHz 1169လိုင်းဒိုမီတာ57 kHz 5995ရောကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါတောသားရှင်များအားလုံးပျော်ရွှင်ကြည်နုစရာ Christmas အခါသမယဖြစ်ကြပါစေကြောင်း VOA ဝိုင်းတော်သားတွေအားလုံးကဆုတောင်းပေးလိုက်ပါတယ်ရှင်ကျမနင်္ဂလာပါ
This program has come to you from the Voice of America, Washington.